ရခိုင်ပြည်နယ်ထဲမှာဒေသခံတချို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တချို့ကရိုက်နှက်စစ်ဆေးနေတဲ့ဗီဒီယိုလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးပြီးတဲ့နောက်ပါဝင်ပတ်သက်တဲ့ရဲအရာရှိတွေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့အမိနဲ့တကွနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်လိုက်ပါတယ်။တာဝန်ရှိတဲ့သူတွေကိုတီစဲဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့လည်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေက VOA ကိုပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
စခန်းပြင်းနယ်မောင်တော်မြို့နယ်အတွင်းကကိုတန်ကောက်ကျေးရွာမှာနေကြသောတပ်ဖွဲ့ဝင်တွေကနိုဝင်ဘာလ5ရက်နေ့ကနေမြေရှင်းလင်းရေးဆောင်ရွက်စဉ်ရိုက်နှက်ကန်ကြောက်တဲ့မှတ်တမ်းဗီဒီယိုတွေဒီဇင်ဘာလ31ရက်နေ့ညကထွက်ပေါ်လာပြီးနောက်တနေ့မှာပဲသက်ဆိုင်ရာတပ်ဖွဲ့တွေကိုပြည်ရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးပြီးတဲ့နောက်တာဝန်ရှိသူရဲအရာရှိတချို့နဲ့တပ်ဖွဲ့ဝင်တွေကိုဖော်ထုတ်နိုင်ခဲ့ခြင်းဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကဒီကနေ့ဇန်နဝါရီလ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကြေညာချက်ထဲမှာဖြစ်စဉ်အသေးစိတ်နဲ့တပ်ဖွဲ့အမည်နံပါတ်တွေအပြင်ပါဝင်ပတ်သက်တဲ့ရဲအရာရှိနဲ့တပ်ဖွဲ့ဝင်တွေရဲ့အမည်တွေကိုပါအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်။အစိုးရအနေနဲ့ဒီကိစ္စမှာတာဝန်ရှိသူတွေကိုတည်ဆဲဥပဒေနဲ့အညီအရေးယူဆောင်ရွက်တော့မှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေက VOA ကိုပြောပါတယ
်။အဲ့ဒါကျွန်တော်တို့မင်းညာပြန်တယ်ပေါ့နော်ဒီနေ့ကျွန်တော်တို့တွေ့တယ်။အဲ့မှာပါတဲ့လုံကျွလုံတဲ့လူတွေပေါ့နော်အဲ့မှာပါတဲ့ဒီလိုပိုင်းမှာပါတဲ့လူမျိုးဒီလူမျိုးအဖွဲ့မသိမလို့ရောချိုးပေါင်းကြီးလောက်တဲ့ဂျဲတပ်ဖွဲ့တာဝန်ရှိသူတွေနော်တာဝန်ရှိသူတွေအစစ်စစ်ကတော့ကျွန်တော်တို့ကတော့သူရဲလုံထုံလုံးကြီးနဲ့အညီကျွန်တော်တို့ဥပဒေနဲ့အညီရေးယူရခံမှာဖြစ်ပါတကယ်လို့နိုင်ရတဲ့ဆိုရင
်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေအော်တိုဘာလ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မှာနေကြားဆောင်တပ်ဖွဲ့တွေနဲ့တပ်မတော်စစ်ကြောင်းတွေကဘူတီတောင်နဲ့မောင်တော်မြို့နယ်တဝိုက်မှာရှိတဲ့ကျေးရွာတချို့ကိုနယ်မြေရှင်းလင်းရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဲဒီလိုလှုပ်ဆောင်စဉ်အတွင်းဒေသခံအကြမ်းဖက်သမားတွေရဲ့ခုခံတိုက်ခိုက်မှုတွေနဲ့ရင်ဆိုင်ခဲ့ရကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့သလိုနှစ်ဖက်အသက်ဆုံးရှုံးမှုတွေရှိခဲ့တာဖြစ်ပါတယ်။နေကြားဆောင်ကင်းစခန်းကိုတိုက်ခိုက်မှုမှာပါဝင်ပတ်သက်တယ်လို့တန်တရားရှိသူတချို့ကိုလည်းတပ်မတော်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာအင်မတန်နှူးညံ့တိမ်မွေးတဲ့အတွက်အစိုးရအနေနဲ့အခြေခံမှု၃ရပ်ကိုချမှတ်ပြီးသတိထားကင်တွယ်နေသလိုအဲ့ဒီအတိုင်းလိုက်နာကြဖို့လဲညွှန်ကြားချက်ထုတ်ပြန်ထားကြောင်းလဲဦးစောထေကပြောပါတယ
်။ဒါဆိုမူလကလေးအတိုင်းမောင်တော်မှာဆောင်ရဲမောင်တော်အကြံဖက်ခံရမှုတွေကြံဖက်တကယ်ခံရမှုနဲ့ပတ်သက်ပြီးတော့ပြန်လဲဆောင်ရဲတဲ့အခါမှာအကျွန်တော်မူဝါဒ၃ချက်ချမှတ်ထားတယ်။၃ချက်ချမှတ်ထားတာနံပါတ်၁ဟိုကျွန်တော်ဒီကိစ္စတွေကဟိုအရန်ထိလဲရှလဲပရိပခါတွေကိုအခြေခံပြီးတော့ဖြစ်နေတာဖြစ်တဲ့အတွက်ကျွန်တော်တို့တတိကြီးကြီးထားဖို့ကမူဝါဒတက်ပါမူဝါဒနဲ့ကတော့ဒီလိုဆောင်ရွက်တဲ့အခါမှာလူ့ကိုယ်ရေးချိုးဖောက်မှုတွေမရှိအောင်ဆောင်ရွက်ဖို့နံပါတ်၃ချက်ကတော့ကျွန်တော်တို့ဥပဒေနဲ့ညီဆောင်ရွက်ဖို့ဒီမူဝါဒလားနိုင်ငံတော်ချလာတဲ့မူဝါဒအဲ့မူဝါဒကိုတမတော်ဘက်ကလည်းအစင်းစင်းပေါ့ဒီလိုဆက်လက်ပြီးတော့ညွှန်ကြားထားပြီးတော့ဖြစ်တယ်မြန်မာနိုင်ငံရဲတပ်ဖွဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကလည်းအစင်းစင်းတာဝန်ယူတောင်းခံမှုနဲ့ကျွန်တော်ညွှန်ကြားထားပြီးဖြစ်တယ်အကယ်အကယ်ရတိုင်းကျွန်တော်တို့ချကြရတိုင်းရေလို့ချက်လာခဲ့ရင်တော့ကျွန်တော်တို့ကတော့အရေးကြီးနေဆိုတာပြောထားပြီးသားဖြစ်တယ်။အဲ့ဒါကိုလည်းကျွန်တော်တို့ဒီတည်းဝင်ကြီးကိုယ်တိုင်လည်းအချိန်ကြီးအစ်စ်ခံနိုင်အောင်ဒီဆောင်ရထားတယ်ဆိုပြီးတော့ဆောင်ရဖို့လမ်းညွှန်ခဲ့တယ်။အိမ်မောင်တို့ကိုယ်တိုင်တော့ရောက်စင်ပါမယ်။အဲ့လိုလမ်းညွှန်ထားတဲ့အပေါ်မှာဒီဗီဒီယိုဖိုင်ဟိုကြက်နဲ့လာတယ
်။လက်ရှိအချိန်မှာတော့ရိုက်နဲ့ကန်ကြောက်တဲ့ကိစ္စမှာပါဝင်တဲ့ရဲမှုရဲထွန်းနိုင်ဒူရဲအုပ်ဒေသာလင်းဗီဒီယိုမှာတန်ရက်ကူသူတပ်ဖွဲ့ဝင်ဇော်မျိုးထိုက်နဲ့တခြားရဲတပ်ဖွဲ့ဝင်တဦးပေါင်း၄ဦးကိုဖော်ထုတ်နိုင်ခဲ့ပြီးဖြစ်ပြီးတခြားသူတွေကိုဆက်လက်စုံစမ်းဖော်ထုတ်နေဆဲဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။